Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ View American Day ရဲ့2020ပြည့်နှစ် February 1ရက်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ32.3/40 48ဒုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို View website burmese.viewnews.com နဲ့ Facebook စာမျက်နှာ View Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီနေ့မနက်ခင်းအစီအစဉ်မူဖြင့်ကျွန်တော်ရဲမထုတ်ကတာဝန်ယူတင်ဆက်ပေးတော့ပါမယ်
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမိနစ်မှာထူးခြားတဲ့တဲ့တွေကတော့တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ကိုပြန်တန်းနေတဲ့အမေရိကန်လေကြောင်းလိုက်တချို့ရပ်ဆန့်လိုက်ပါတယ်သမ္မတဒေါ်နယ်ထရမ့်အောက်လွတ်တော်ကတရားဆွဆွထားတဲ့အမှုအတွက်တပ်တွေတွေမခေါ်ဘူးအထက်လွှတ်တော်ကမဲခွဲတီးပြလိုက်ပါတယ်မြန်မာပါဝင်နိုင်ငံအတော်များများကိုပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်တဲ့အမိန့်ညင်ညာချက်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကညင်ညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျော်ကျော်သိနေအတူတင်ပြပေးသွားမှာပါခင်ဗျာ
ဒီလိုထိတိုင်းရောက်နေတဲ့သတင်းတွေပြီးမှမြန်မာနိုင်ငံကကိုရိုနာဗိုင်းရပ်စ်ဆိုင်ရာသတင်းလွှာတစ်ပုဒ်မှာအခုလိုကြားကြရောက်ရှိပါတယ်
အဲ့ဒီကျောက်ကွဲထားဖို့သူတို့ကလည်းလက်မခံတဲ့ဘက်နဲ့သူ့ငကိုနေတဲ့အိမ်မှာပဲသွားနေတယ်ပေါ့နော်အဲ့ဒီလိုအခြေအနေမှာလို့သမားတွေကလက်မခံနိုင်မယ်နဲ့အခုတော့အကုန်လုံးလူမရပြန်ကုန်ရပြီပေါ့နော
်ဝမ်ပေါင်ကုမ္ပဏီကဝန်ထမ်းတူတရုတ်နိုင်ငံကပြန်လာပြီးတဲ့နောက်မြန်မာဝန်ထမ်းတွေရဲ့ကန့်ကွက်မှုနဲ့မပြေမလည်ဖြစ်နေတဲ့ကိစ္စကိုမကြာခင်နားဆင်ကြရပါမယ်ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပိုးနဲ့ပတ်သက်လို့အစိုးရကတိတက်ပို့ပြီးတော့ကင်တွယ်ထိရောက်ဖို့လိုလားနေတဲ့အကြောင်းကိုလည်းကြားကြရမှာဖြစ်ပါတယ်ခင်ဗျာဒုတိယပိုင်းမှာတော့အပတ်စဉ်မြို့သမီကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီသတင်းလာတွေမတိုင်ခင်တော့စနေနေ့မနေ့ထိတန်းရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ခင်ဗျာ
တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာကြေညာလိုက်တာကြောင့်အမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Delta နဲ့ American Airlines တို့ကလည်းတရုတ်နိုင်ငံကိုပြန်တက်မှုတွေရပ်ဆိုင်းထားမယ့်အကြောင်းတောက်ကြနေမှာကြေညာလိုက်ပါတယ်တရုတ်ပြည်မှာကြီးကိုပြန်တက်နေတဲ့လေကြောင်းခရီးစဉ်တွေကိုမလ28ရက်နေ့အထိရပ်ဆိုင်းထားမယ်လို့ American Airlines ကကြေညာလိုက်ပါတယ်ဒါပေမဲ့ဟောင်ကောင်နဲ့ပြည်ဆွဲနေတဲ့လေကြောင်းအစီအစဉ်တွေကိုတော့ဆက်လက်ထားရှိသွားမယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကအများပြည်သူကျန်းမာရေးကိုအန္တရာယ်ဖြစ်စေတဲ့အခြေအနေရှိတာကြောင့်တရုတ်ပြည်မှာကြီးကိုပြေးဆွဲနေတဲ့လေကြောင်းအစီအစဉ်တွေရပ်ဆိုင်းပြဖို့လေမှုများအဖွဲ့ကလေကြောင်းလိုင်းကိုတရားစွဲဆိုတောက်ဆိုခဲ့တာကြောင့်အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကိုပြန်တန်းနေတဲ့သူတို့ရဲ့လေကြောင်းအစီအစဉ်တွေကို February 6ရက်ကနေဧပြီလ30ရက်နေ့အထိရပ်ဆိုင်းထားမယ့်အကြောင်း Delta Airlines ကလည်းပထမဆုံးကြေညာခဲ့ပါတယ်။အမေရိကန်ကနေတရုတ်ပြည်ကိုနောက်ဆုံးပြန်တန်းမဲ့လေယာဉ် February 3ရက်နေ့မှာထွက်ခွာမှာဖြစ်ပြီးတရုတ်ပြည်ဘက်ကနေအမေရိကန်ကိုပြန်လာမဲ့နောက်ဆုံးလေယာဉ်ကတော့ February 5ရက်နေ့မှာထွက်ခွာမယ်လို့ဆိုပါတယ်။United Airlines ကလည်းတရုတ်ပြည်မှာကြီးကိုပြန်တန်းနေတဲ့လေကြောင်းအစီအစဉ်တွေကိုရှော့ချမဲ့အကြောင်းအစောပိုင်းမှာကြေညာခဲ့ပြီးမှပြန်တန်းမှုတွေကို February 6ရက်ကနေမတ်လ28ရက်နေ့အထိရပ်ဆိုင်းထားမဲ့အကြောင်းပြောကြားခဲ့ပါတယ်။လေကြောင်းလိုင်းတွေရဲ့ပြန်တန်းမှုတွေရပ်ဆိုင်းတဲ့အစီအစဉ်တွေဟာအမေရိကန်နိုင်ငံသားရေးဌာနနဲ့ရောဂါကာကွယ်ထိချုပ်ရေးဌာန CDC တို့ရဲ့ညွှန်ကြားချက်နဲ့အညီဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်
။တရုတ်နိုင်ငံကရှန်ဟဲကွမ်တောင်းနဲ့ကျန်းစုအပါအဝင်ဒီနယ်တော်များမှာဒရင်းတစ်ပတ်ကြာတရုတ်နှစ်တကူအားလိုက်ရဲ့ကာလအတွင်းစီးပွားရေးလုပ်ငန်းတွေကိုပိတ်ထားဖို့နဲ့ဖေဖော်ဝါရီလ10ရက်နေ့ဒီလုပ်ငန်းတွေပြန်မစဖို့ညွှန်ကြားချက်ထုတ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစဖြစ်တဲ့ဟူပေပြည်နယ်မှာဆိုရင်နှစ်တကူကာလအားလိုက်ရကိုသတင်းနှစ်ပတ်တိုးပြီးဖေဖော်ဝါရီလ14ရက်နေ့အထိလုပ်ငန်းတွေကိုပိတ်ထားရမှာပါ။အခုလိုစီးပွားရေးလုပ်ငန်းတွေကိုပိတ်ထားတဲ့အတွက်တိုင်ဝမ်ကျွန်းကနေသွားလုပ်တဲ့လုပ်ငန်းတွေအပါအဝင်တရုတ်အခြေစိုက်စီးပွားရေးလုပ်ငန်းအတော်များများစိုးရိမ်လာကြပါတယ်။တကယ်လို့တရုတ်နိုင်ငံအနေနဲ့ဗိုင်းရပ်စ်ပိုးကူးစက်တက်နှမှုကိုမထိန်းချုပ်နိုင်ဘူးဆိုရင်ကွန်ဗီစီထုတ်လုပ်ဖြန့်ပြူတဲ့လုပ်ငန်းကြီးတစ်ခုလုံးမှာအနောက်အရှေ့ဖြစ်လာနိုင်ခြေအတွက်စပြီးကြိုတင်တွက်ချက်ပြင်ဆင်နေကြရပါပြီ။အားလိုက်ရကာလကိုတရုတ်တာဝန်ရှိသူတွေကတိုးလိုက်ပြီးတဲ့နောက်တိုင်ဝမ်ကကုန်ထုတ်လုပ်သူတော်မများဟာသူတို့စီကပစ္စည်းမှထားသူရဲ့အော်ဒါတွေပေးပို့ရမယ့်ချက်ကိုပြန်ပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံပြန်ပါကစိတ်ဝင်တွေကိုအော်ဒါပြောင်းမှားတာတွေလုပ်ခဲ့ကြပါတယ်။တရုတ်နိုင်ငံဟာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာတာကြောင့်2003ခုနှစ်ကအသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ် SARS ရောဂါပိုးကူးစက်ချိန်တုန်းကတည်းကအခုဒီချိန်ကစီးပွားရေးပေါ်ပိုထိခိုက်နိုင်တယ်လို့ရှန်ဟဲမြို့မှာရှိတဲ့ဥရောပကုန်နေကြီးများအသင်းကလည်းပြောထားပါတယ
်။သမ္မတဒေါ်နယ်ထရမ့်အောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုနှမှုအတွေ့တက်တွေခေါ်ယူစစ်ဆေးခြင်းမပြုဘဲအထက်လွှတ်တော်ကတောက်ချန်နေမှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါဟာဒီအမှုနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်းဂျွန်ဘိုလ်တွန်ထံကအထောက်အထားအသစ်တွေထွက်လာတဲ့ကြားကအခုလိုတက်တွေတွေထပ်မံခေါ်ယူစစ်ဆေးမဲ့အစီအစဉ်ကို Republican အများစုပါဝင်တဲ့အထက်လွှတ်တော်ကပယ်ချလိုက်တာဖြစ်ပါတယ်။ 59ပါတီလိုင်းတိုင်းမဲ့ခွဲဆုံးဖြတ်လိုက်တာမှာရေးပွဲအားဖြင့်ပါတီလိုင်းတိုင်းမဲ့ပေးခဲ့ကြတယ်လို့ဆိုနိုင်ပေမဲ့ရီပပ်ဘလစ်ကန်အမတ်နှစ်ဦးဖြစ်တဲ့မင်းပြည်နယ်ကအထက်လွှတ်တော်မှစူဇန်ကောလင်းစ်နဲ့ယူတာပြည်နယ်ကအထက်လွှတ်တော်မှမစ်ဒရွန်နီတို့နှစ်ဦးကတော့တက်သေးထွက်ဆိုမဲ့သူတွေခေါ်ဆိုရေးအဆိုပြုထားတဲ့ဒီမိုကရက်တစ်ဘက်ကယက်တီမဲ့ပေးခဲ့ကြပါတယ် လူများစု Republican Party ဝင်တွေကသမ္မတ Trump ကိုတရားစွဲဆိုထားတဲ့အမှုကနေတည်တည်လွတ်ပေးမယ်လို့အများစုကယုံကြည်ထားကြပါတယ်။သမ္မတကိုတည်တည်လွတ်ပေးရေးဘယ်အချိန်မှာဆုံးဖြတ်မယ်ဆိုတာတော့မသိရသေးပါဘူး
။အမေရိကန်စစ်ဖက်တပ်မှုတွေအနေနဲ့တိုက်ပွဲဖြစ်နေတဲ့ဒေသတွေမှာမြေမြုပ်ပိုင်းအသုံးပြုခွင့်အကြခင်တန်ရကြတော့မှဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်ပြင်ပဒေသတွေမှာမြေမြုပ်ပိုင်းအသုံးပြုခွင့်ပိတ်ပင်ကန့်သတ်ထားတာကိုပယ်ဖျက်လိုက်ပြီးဖြစ်တဲ့အကြောင်းသမ္မတအင်ပြီတော်ကကြေညာချက်ထုတ်ပြန်လိုက်တာပါ။အခုလိုကိုဖာတာပိတ်ပင်ကန့်သတ်ထားတာကြောင့်အမေရိကန်တပ်ဖွဲ့တွေအတွက်စိုးစိုးရွားရွားအရေးနိုင်စေတယ်လို့ထုတ်ပြန်ကြမှာဆိုထားပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့မိမိတို့တပ်ဖွဲ့တွေအတွက်အခုလိုအန်ဒရီကြားရောက်တာမျိုးကိုလက်မခံဘူးလို့အင်ပြီတော်ပြောခွင့်ရမျိုးသမီးစတက်ဖနီဂရီရှမ်ကထုတ်ပြန်ကြမှာပြောထားပါတယ်။ကိုရီးယားကျွန်းဆွယ်ပြင်ပမှာမြေမြုပ်ပိုင်းအသုံးပြုတာကို2014ခုနှစ်မှာအမေရိကန်ကပြင်ပခဲ့တာဖြစ်ပြီးရှိနေတဲ့မြေမြုပ်ပိုင်းတွေကိုလည်းအဲ့ဒီအချိန်တပတော့ဘရာကိုဘာမာရဲ့ညွှန်ကြားချက်နဲ့ဖြည့်ဆည်းပေးခဲ့တာပါ။ဒါအပြင်မြေမြုပ်ပိုင်းတွေအသုံးပြုတာပိုလောင်သိမ်းဆည်းထားတာထုတ်လုပ်တာနဲ့လွှဲပြောင်းလာကိုပြင်ပထားမြစ်တဲ့1998ခုနှစ်အော်တဝါသဘောတူစာချုပ်ကိုအမေရိကန်ကအပြည့်အဝလိုက်နာဖို့နီလန်းရှာမယ်လို့လည်းတပတော့ဥပမာကကတိပြုခဲ့ပါတယ်။ကာဝေးဝန်ကြီး Mark Esper ကတော့စစ်မြေပြင်ကိုလိုသလိုပုံဖော်ဖို့နဲ့အမေရိကန်တပ်ဖွဲ့တွေကိုကာကွယ်ဖို့စစ်ဖက်အနေနဲ့မြေမြုပ်ပိုင်းအသုံးပြုဖို့လိုတယ်လို့တောက်ကြနေအစောပိုင်းကပြောပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြန်မာအပါအဝင်ပြည်ဝင်ခွင့်ကတ်တတ်တဲ့နိုင်ငံတွေကိုတောက်ကြနေမှာတရားဝင်ကြေညာလိုက်ပြီဖြစ်ပါတယ်။သမ္မတအင်မီတော်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြည်ဝင်ခွင့်ဗီဇာကတ်တတ်ခံရတဲ့ခုနှစ်နိုင်ငံစီးကိုဖော်ပြထားတာမှာအီရန်၊လီဗီးယား၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလား၊ယေမန်နဲ့ဆိုမာလီယာနိုင်ငံတို့ပါဝင်ပါတယ်။မြန်မာ၊အီရီထရီးယား၊ကီရီဂီစတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကလူတချို့အတွက်အမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းနေထိုင်ခွင့်ဗီဇာ၊ immigrant visa ထုတ်ပေးတာကိုကန့်သတ်လိုက်တယ်လို့ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကနိုင်ငံသားတချို့ကို visa lottery လို့ခေါ်တဲ့ green card ကန့်ဆန်းမဲတဲ့မှာပါဝင်ခွင့်ကိုကန့်သတ်ပိတ်ပင်လိုက်ကြောင်းလည်းဖော်ပြထားပါတယ်။အဲ့လိုကန့်သတ်ခံရတာဘယ်လိုအမျိုးအစားတွေလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။အခုလိုထုတ်ပြန်တဲ့ကန့်သတ်ချက်တွေအရကမ္ဘာလေခီးတဲ့အဖြစ်လာရောက်လည်ပတ်လို့သူစီးပွားရေးလုပ်ငန်းနဲ့လာရောက်လို့သူအပါအဝင်ရှေ့ပြောင်းနေထိုင်ဖို့လာတာမဟုတ်တဲ့ပြည်သူတွေကတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ကန့်သတ်တဲ့အထက်မှာမပါဘူးလို့ဆိုပါတယ်။အစိုးရအဖွဲ့ဝင်ကြီးတွေရဲ့အကြံပေးချက်နဲ့အညီအမျိုးသားလူညုံရေးကိုရှေ့ရှုပြီးသမရအနေနဲ့ဒီကြေညာချက်ကိုထုတ်ပြန်ခြင်းဖြစ်တယ်လို့ဆိုပါတယ်။အကြံဖက်လုပ်ငန်းရာဇဝတ်မှုလူပုဂ္ဂိုလ်တိုးညစ်စီအတွက်လိုအပ်တဲ့သတင်းအချက်အလက်စတဲ့အမေရိကန်ပြည်ထောင်စုရဲ့လူညုံရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ခြင်းမရှိတဲ့တိုင်းပြည်တွေအနေနဲ့အခုလိုပြည်ဝင်ခွင့်ဗီဇာကန့်သတ်ခြင်းခံရနိုင်တယ်လို့လည်းသမရအင်ပြည်တော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အကြောင်းမျိုးမျိုးကြောင့်ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်လို့သူတွေရွှေ့ပြောင်းနေထိုင်လို့သူတွေအနေနဲ့အဲ့ဒီလူညုံရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပြည့်မီဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။2019ခုနှစ်စက်တင်ဘာလနောက်ပိုင်းတုန်းကလည်းချက်အီရန်၊လီဗီးယား၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယေမန်စတဲ့ရှစ်နိုင်ငံကခီးသွားတယ်။အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်သတ်ချက်အသစ်တွေပါဝင်တဲ့ခီးသွားလာခွင့်တာမြင့်ချက်ပြင်ဆင်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးထုတ်ပြန်ထားပြီးဖြစ်ပါတယ်။အဲဒီကြေညာချက်ထုတ်ပြန်တော့ကတော့အကြမ်းဖက်ဝါဒဆိုင်ရာတခြားကိစ္စရပ်တွေမှာအမေရိကန်နဲ့သတင်းအချက်လက်မျှဝေဖို့သုံးနိုင်ငံကညှင်းဆန်ခဲ့တယ်လို့အမေရိကန်အစိုးရကတာဝန်ရှိသူတွေကပြောခဲ့ပူပါတယ်။
အခုကျွန်တော်တို့သတင်းကြေညာချက်မှာတော့အပြည့်တင်နိုင်ငံဟာဥရောပသမဂ္ဂ EU ကနေထွက်ပြီးသွားပြီဖြစ်ပါတယ်။လန်ဒန်ဆန်တော်ချိန်တောက်ကြညာ7နာရီမှာ EU ကနေပြည်တင်နိုင်ငံနှုတ်ထွက်တာအတီဖြစ်သွားတဲ့အပေါ်ထောက်ခံသူတွေကအောင်မွေးခံပြောရှင်ကြပြီးကံကွက်သူတွေအတွက်ကတော့ဝမ်းနဲ့စိတ်ပျက်စရာအချိန်ကဖြစ်ပါတယ်။48နှစ်ကြာ EU ဖွဲ့ဝင်ဖြစ်ခဲ့ပြီးတဲ့နောက်နှုတ်ထွက်ဖို့အတွက်လွန်ခဲ့တဲ့6နှစ်နီးပါးကလုပ်ခဲ့တဲ့လူမှုဆန္ဒခံယူပွဲမှာထောက်ခံမဲ့အနည်းငယ်အတာနဲ့အတီဖြစ်ခဲ့တာပါ။ဒီ Brexit ကိစ္စနဲ့ဆက်ဆက်ပြီးတော့ပဲပြည်ထိုင်မှာအထူးထူးရွေးကောက်ပွဲနှစ်ခုလုပ်ခဲ့ရပြီးဝန်ကြီးချုပ်နှစ်ဦးနှုတ်ထွက်သွားရပြီးတော့မှပဲအခုနောက်ဆုံး Brexit ကနေ EU တွေကနေအပြီးနှုတ်ထွက်တဲ့အဆင့်ရောက်လာတာဖြစ်ပါတယ
်။မြောက်ကိုရီးယားဘက်ကခွင့်ပြုပြီးအမေရိကန်ကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးကြီးမှုတွေနဲ့ 你走你们西部所以呢当国家那个大的苗国亚外国我们家跟大要来把比国家的米大族文的呢对手为亚家的美路当国家安排你个表白呢当国家刚才国内的马匹包给的国家吃不爱对国家比苗国亚外家嘛将你给的米大族文的西亚在地苗国大要来把他把握当国家那个大的够时间的国大要来把关闭部时间的叫ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးကမကြာသေးခင်ကပြောကြားခဲ့ပါတယ်။အဲဒီထဲမှာစစ်ပွဲအတွင်းကွဲကွာခဲ့ကြပြီးအခုချိန်ထိပြန်လည်တွေ့ဆုံဝင်တချို့ဆိုစကားပြောခွင့်တော့မရကြသေးတဲ့တောင်ကိုရီးယားနိုင်ငံသား9000ကျော်လဲပါဝင်ပါတယ်။နိုင်ငံခြားကွဲကွာနေတဲ့မိသားစုဝင်တချို့ကတော့2018ခုနှစ်ကနောက်ဆုံးအကြိမ်တွေ့ဆုံဝင်ပြေးခဲ့တာ
ပါ။ဩစတြေးလျနိုင်ငံမှာမထိတ်နိုင်သေးပဲလောင်ရွက်တော်မီဟာကမ်ဘာရာမြို့တော်ပတ်ဝန်းကျင်ဒေသတောင်ဘက်ကဦးတည်ပြီးလောင်ကျွမ်းလာတာကြောင့်မြို့တော်ဒေသမှာတောက်ကြနေကအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒါအပြင်2003ခုနှစ်ကလောင်တဲ့တော်မီကြောင့်လူလေးဦးသေဆုံးခဲ့ပြီးတရက်ထဲမှာနေအလုံး900နီးပါးပျက်စီးသွားခဲ့ခြင်းကလေးကဆိုရင်ဩစတြေးလျမြို့တော်ဒေသမှာမီးဘေးအန်ဒရယ်အရေးပေါ်အခြေအနေကြီးညာတာပထမဆုံးပါကမ်ဘာရာမြို့တော်တောင်ပစွန်းကဧက9300ကျော်မှာ9300ကျော်မှာလောင်နေတဲ့မီးကြောင့်အခုလိုအန်ဒရယ်ရှိတဲ့အခြေအနေရောက်လာတာပါတော်မီဟာအန်ဒရယ်ရှိတဲ့အဆင့်30ထဲမှာအမြင့်ဆုံးဖြစ်တဲ့အရေးပေါ်အဆင့်မှာလောင်ကျွမ်းနေတာဖြစ်ပါတယ်ဒါပြင်မီးလောင်ထားတဲ့တပင်တွေကနေတစ်ဆင့်အနီးအနားမှာအန်ဒရယ်ရှိတဲ့မီးကူးဆက်လောင်ကျွမ်းတာတွေလည်းရှိနေတယ်လို့အရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြတာပါအခုသတင်းဆောင်မတွေစက်တိုက်နှာစင်ကြပါမယ်လပရန်တောင်ဂျေးနီစီမံကိန်းမှာလုပ်ကိုင်နေတဲ့ဝမ်ပေါင်ကုမ္ပဏီကတရုတ်ဝန်ထမ်းအရာရှိတူဟာတရုတ်ပြည်ကပြန်လာပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ရှိမရှိ14ရက်ကြာစောင့်ကြည့်စစ်ဆေးခံယူခြင်းမရှိပဲကုမ္ပဏီဝင်းတဲ့ပြန်ဝင်လာတဲ့အတွက်မြန်မာဝန်ထမ်းတွေကကန့်ကွက်ခဲ့ကြပါတယ်နှစ်ဖက်အခြေတင်ဖြစ်ပြီးပြည်လည်မှုမရတာကြောင့်မြန်မာဝန်ထမ်းတွေအားလုံးလုပ်ငန်းခွင်ကထပ်သွားကြတဲ့အတွက်လက်ရှိမှာလုပ်ငန်းလည်ပတ်မှုတွေကိုရပ်ဆိုင်းနေပါတယ်အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
ကျောင်းနိုင်ငံဝူဟန်မြို့မှာစတင်တွေ့ရှိတဲ့ Novel Coronavirus ကြောင့်ဝမ်ပေါင်ကျင်းတဲ့တပ်ထုတူဖော်ရေးလုပ်ငန်းကမြန်မာဝန်ထမ်းတွေအကြားတရုတ်ပြည်ကပြန်လာကြတဲ့သူတွေမှာဒီ virus ပိုပါလာမှာကိုစိုးရိမ်နေကြချိန်မှာပဲဝမ်ပေါင်ကုမ္ပဏီနဲ့တွဲဖက်လုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီ၄ခုတည်းကတခုဖြစ်တဲ့စီနိုကုမ္ပဏီရဲ့ဒုတိယမန်နေဂျာဖြစ်သူဟာဇန်နဝါရီလ31ရက်နေ့ကပြန်ရောက်လာတာပါသူကိုလုပ်ငန်းခွင်နဲ့ချက်ချင်းဝန်ခွင့်မပြုဘဲတရားခွဲထားဖို့ဝမ်ပေါင်ကုမ္ပဏီတာဝန်ရှိသူတွေနဲ့မြန်မာဝန်ထမ်းတွေအကြားသဘောတူညီချက်ရထားတဲ့ကြားကသူ့ကိုဝင်ခွင့်ပြုလိုက်တာကြောင့်တောက်ချာနေ့ညနေဆောင်ကစလို့မြန်မာဝန်ထမ်းတွေကကန့်ကွက်နေခဲ့ကြတာလို့အခင်းဖြစ်တဲ့နေရာမှာကိုရံရောက်နေတဲ့မုံရမျိုးကလူမှုရေးတက်ကြွလှရှားသူဦးကျော်မိုးလိုင်ကပြောပါတယ
်အဓိကတော့သူကအဲ့ဒီတောင်းဝင်လာတဲ့ဒုတိယမန်နေဂျာလောရုံကိုသူကတိတက်ကံပေါ့နော်ဟုတ်တယ်လို့ဟာဟိုက28နှစ်နေတိုင်းတိုင်းအစိုးရကနေရှောင်းတင်ဝင်ရောက်စစ်ဆေးတာရှိတယ်ဖြစ်ပြီးတော့အဲ့ဒီဟိုကပြန်လာတဲ့လူတွေတိတက်ခွဲထားတဲ့အကက်3ဆိုတာရှိတယ်ပေါ့နော်ဒီအထဲထဲမှာစိတ်ထဲကိုသူ့ပြန်ပို့ခိုင်းတာခွဲထားရင်တို့ကသူတို့အကုန်လုံးအလုပ်သမားတွေကအကုန်လုံးအလုပ်စစ်မယ်လို့ပြောတာအဲ့ဒီချက်ကိုခွဲထားဖို့သူတို့ဘက်ကလည်းလက်မခံတဲ့ဘက်နဲ့သူ့ငကိုနေတဲ့အိမ်မှာပဲသွားနေတယ်ပေါ့နော်အဲ့လိုအခြေအနေမှာအလုပ်သမားတွေကလက်မခံနိုင်မဲ့နဲ့အခုတော့အကုန်လုံးလုံးမရပြန်ပုံရပြီပေါ့နော်ဆက်ပြီးလုပ်ငန်းလက်ပတ်မှုကလည်းရဆိုင်မလို့ဖြစ်သွားတယ်။အဲလောလောဆယ်ကတော့ဟိုကပြည်လည်းမှုမရှိဘဲနဲ့ပြီးဆုံးသွားတယ်ပေါ့နော်။လက်ပြန်ကတော့ဒီတိုင်းတိုင်းသူကစစ်စစ်လုံးလိုက်မယ်လို့ယူဆတယ်ပေါ့
။သူဟာတရုတ်ပြည်ကနေမန္တလေးလေဆိပ်ကတဆင့်ပြန်ဝင်လာတာဖြစ်ပြီးအစောပိုင်းမှာလုပ်ငန်းကုန်တွေကိုဝင်ခွင့်မပြုဘဲပြန်လွတ်လိုက်ပြီးမှနောက်တစ်ခေါက်ပြန်ရောက်လာတာလို့ဦးကျော်မိုးလိုင်ကဆက်ပြောပါတယ်
။ဒါဟုတ်လို့ဒီကောင်ကပြန်လာတရုတ်ပြည်ကပြန်လာပြန်လာပြီးတော့မှလာတဲ့အချိန်မှာအဝင်မခံဘူး။အဝင်မခံတော့ပြန်သွားတာ။ပြန်သွားပြီးမှဒီလိုတို့ရောက်တဲ့အခါမှာပြန်လာပြီးတော့ခနဲ့လို့ဆိုတာ။ဓမ္မခနဲ့ကသူကလုံတမားတွေနဲ့ပုံမှန်နဲ့ညှိထားတာကအဲ့ဒါငါလက်မခံဘူးပေါ့နော်။သူညှိထားတာသဘောတူညီသူကြည့်ထားတယ်။အဲ့သူ့ကုမ္ပဏီကအဝင်မခံဘူးပေါ့နော်။သူတို့ဒီလုံတမားတွေနဲ့ပုံမှန်နဲ့ညှိထားတယ်ဆိုတော့သူ့ကိုပြန်တော့တယ်လို့ဥစားပေါ့။ပြန်တော့တဲ့အခါကျရင်ပြန်သွားတယ်
။ရပ်ဘက်မှာအလုပ်ဆင်းရမယ့်မြန်မာဝန်ထမ်းတအူးကလည်းသူ့အပါအဝင်တခြားဝန်ထမ်းတွေကိုနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးမကိုဆွေးနွေးနေတာကြောင့်အဲ့ဒီတရုတ်အရာရှိကိုဆက်ထားရင်အလုံးမစင်းဘူးလို့ VOE ကိုအခုလိုပြောပါတယ
်။မင်းတို့ခိုက်ကြနေပြီးတော့သူ့ကိုလက်မခံတာလေအဲလက်မခံတာကြီးကော်မတီကိုပြန်ဝင်လို့ဆိုပြီးတော့သူ့ကိုတာဝန်ရှိလို့ဒီမှာမထားဖို့ရအဲ့လိုပေါ့သူကထားရင်မစင်းဘူးပေါ့။အဲ့ဒီမစင်းဘူးပေါ့ဒီစိုးလက်ထားဆိုရင်တော့သူဒီမှာစီးဦးကြီးကြပြီးတော့စေစေစေစေဘူးသားကဘူးတာပေါ့အဲ့လိုသမားမျိုးပေါ့
။ဟုတ်ကဲ့
အဲ့ဒီကိုအဲ့လိုလုံးမပေးနိုင်ဆိုရင်အစင်းလို့ပေါ့ကုမ္ပဏီကျွန်တော်တို့ပြည်လုံးဝန်ထမ်းတွေပြိဿာမှာတူတယ်ပေါ့ဝမ်ပေါင်ကုမ္ပဏီကိုလက်မခံတာအဲ့ဒီ
ဝမ်ပေါင်ကုမ္ပဏီကိုလက်မခံတာလားခင်ဗျ
ဟုတ်တယ်အဲ့ဒါကိုစီနိုကလက်ခံထားတယ်ကျွန်တော်တို့ကုမ္ပဏီကလက်ခံထားပြီးတော့
Sino Company ရဲ့ ဒုတိယ manager ကို One Pound Company ဝင်းတဲ့ကသူနေတဲ့အိမ်မှာဆက်မထားဖို့တောက်ချနေညတကောင်ကြော်တဲ့အထိနှစ်ဖက်ညှိနှိုင်းတာတွေအဆင်မပြေပဲအဆုံးသတ်သွားတာကြောင့်လောလောဆယ်လုပ်ငန်းလည်ပတ်မှုတွေကိုရပ်ဆိုင်းထားပါတယ်။ Sino Company ရဲ့ ဒုတိယ manager ပြန်မရောက်လာခင်သူ့လိုပဲတရုတ်နိုင်ငံကိုနှစ်တစ်ကူပြန်သွားပြီးဇန်နဝါရီလ26ရက်နေ့မှာပြန်ရောက်လာကြတဲ့တရုတ်ဝန်ထမ်း25ယောက်ကိုစကိုင်းတိုင်းဒေသကြီးအစိုးရကဇန်နဝါရီလ28ရက်နေ့မှာကိုရိုနာဗိုင်းရပ်စ်ရှိမရှိရှောင်တခင်စစ်ဆေးပြီး14ရက်ကြာစောင့်ကြည့်ဖို့ကုမ္ပဏီလုပ်ငန်းဝင်တွေတည်တံ့ခွဲထုတ်ထားတာရှိပါတယ်။ကနဦးစစ်ဆေးတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းမရှိဘူးဆိုပေမဲ့လည်းဒီရောဂါဟာ14ရက်ကြာတဲ့အထိဖြစ်လာနိုင်ခြေရှိတာကြောင့်သူကလည်းတခြားတရုတ်ဝန်ထမ်း25ဦးနီးတူ14ရက်တည်ကြာခွဲထားဖို့မြန်မာဝန်ထမ်းတွေကလိုလားနေတာပါ။ဒီကနေ့ဖေဖော်ဝါရီလ1ရက်နေ့မှာတော့စကိုင်းတိုင်းဒေသကြီးအစိုးရကတာဝန်ရှိသူတွေဝမ်ပေါတတ်ထုတူဖော်ရေးကုမ္ပဏီကိုရောက်လာပြီးဒီကိစ္စအတွက်ညှိနှိုင်းဆောင်ရွက်တာတွေလှုပ်ဆောင်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာဝန်ထမ်းတွေကပြောပါတယ်။ဝမ်ပေါမြန်မာချင်းညီတတ်ထုတူဖော်ရေးကုမ္ပဏီဟာတနေ့ကိုအဆိုင်လေးဆိုင်ခွဲပြီးလုပ်ငန်းကို24နာရီပတ်လုံးလည်ပတ်နေတာမှာတဆိုင်ကိုမြန်မာဝန်ထမ်း150လောက်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်ကုမ္ပဏီမှာတာဝန်ထမ်းဆောင်နေတဲ့မြန်မာဝန်ထမ်းကြီးပဲအနည်းဆုံး600လောက်ရှိတဲ့အပြင်တခြားတရုတ်ဝန်ထမ်းတွေလည်းအများအပြားရှိနေတာကြောင့်ဒီနေရာမှာအလုပ်လုပ်နေကြသူစုစုပေါင်းဝန်ထမ်းအင်အားထောင်ခဏဝန်းကျင်ရှိပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းတင်ပြသွားတာပါတရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်လို့မြန်မာပြည်သူတွေကြားဆွေးနွေးမှုတူပေါ်နေပြီးအစိုးရကအခုထက်ပိုထိရောက်တဲ့ကိန့်တွေဆောင်ရွက်မှုတွေလုပ်ဖို့လိုလားနေပါတယ်တရုတ်မြန်မာနိုင်ငံကြားနယ်စပ်ဟာမိုင်1300ကျော်ရှိတာကြောင့်ဗိုင်းရပ်စ်ပိုးကူးစက်ဝင်မလာအောင်ဘယ်လိုထိန်းချုပ်မလဲဆိုတာကိုမေးခွန်းထုတ်နေကြတာပါစွာကတော့လောကတာမှန်သမျှဆောင်ရွက်နေတယ်လို့တုံ့ပြန်ထားပါတယ်အကြောင်းစုံကိုကိုညံဝင်းရောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အခုဆိုရင်သေဆုံးသူအနည်းဆုံး213ဦးရှိနေပြီးအားလုံးဟာတရုတ်နိုင်ငံထဲမှာသေဆုံးတာဖြစ်ပါတယ်ဒီရောဂါပိုးဟာတရုတ်နိုင်ငံတစ်ခုတည်းတည်းမကအခြားနိုင်ငံတွေကိုပါတစားစားပြန့်နှံ့လာနေပြီးနိုင်ငံပေါင်း22နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1000နည်းမှာအများစုကတရုတ်နိုင်ငံသားတွေဖြစ်ပါတယ်အခုလိုပြင်းထန်တဲ့ကူးစက်မြန်ဗိုင်းရပ်စ်ပိုးကြောင့်မြန်မာပြည်တွင်းမှာလည်းပြည်သူတွေကြားစိုးရိမ်မှုတိုးပွားနေပါတယ်။တရုတ်မြန်မာနယ်စပ်ဟာမိုင်ပေါင်းထောင်ကျော်ရှည်လျားတာကြောင့်မြန်မာအစိုးရကဘယ်လိုထိန်းချုပ်နေသလဲဆိုတာကိုစိုးရိမ်သူကခရီးရန်သင်းအုပ်ဆရာဥပန်ပန်ဖြစ်ပါတယ
်။ဒါနယ်စပ်ကဝင်ထွက်ရှိတယ်လေ။နယ်စပ်မှာလေစိတ်မှမရှိတာ။ကားနဲ့ဝင်လာကြတချို့ကချစ်ချင်တဲ့လာမှာပေါ့။နယ်စပ်ဆိုအများကြီးပဲလေ။တရုတ်နယ်စပ်ကမိုင်ထောင်ပေါင်းရှိတာပဲ။ဒါဘလို့လို့တားဆီးလို့ရမလဲ
သမရယုံပြောခွင့်ရဦးစော်ထေကတော့တရုတ်မြန်မာနယ်စပ်မှာအစိုးရကကင်တွယ်ဆောင်ရွက်နေတဲ့အနေအထားကိုတောက်ကြနေသတင်းစာရှင်းပွဲမှာရှင်းပြပါတယ
်အမှန်လေကျွန်တော်တို့ရှမ်းကချင်ပေါ့နော်ဝန်ကြီးချုပ်တွေကိုယ်တိုင်ကျွန်တော်ညွှန်ကြားထားတယ်သူတို့ဂျမားရေးဖွဲ့ရင်းနဲ့ခုနကလို screen လုပ်တယ်အဒါကတော့အစိုးရထိန်းချုပ်တဲ့နယ်စပ်ဝန်ပေါ့တယ်အလားတူ EU ထိန်းချုပ်တဲ့နယ်စပ်ဝန်ပေါ့တယ်လည်းရှိတယ်အဲ့ဒီဘိုင်းကြီးလည်းကျွန်တော်တို့ကဟိုပြောထားတယ်အဲ့ဒီဖွဲ့တွေလည်းဆက်သွယ်ပြီးပြောထားတယ်အဲ့ဒီဖွဲ့တွေမှာလည်းဟိုကျွန်တော်ကျမ်းမာရေးဘက်ကလိုအပ်တဲ့ဟိုအထောက်အကမ်းတွေလိုရင်လည်းပြောဒီမှာတော့ဆက်ဖို့လိုတယ်ဆိုတာတချို့ကြတော့လေဟိုသူ့ဘုသူ့သဘောနဲ့သူပိတ်တာရှိကျွန်တော်တို့ကတော့ခုလောလောဆယ်ပိတ်တဲ့ဆင်တော့မရောက်သေးဘူးဒါပေမဲ့ဟိုကျွန်တော်တို့လောလောဆယ်အဝင်ထွက်ပေါ့နော်တင်းတင်းကြပ်ကြပ်စောင့်ကြည့်တယ်အဲ့ဒါတွေကအကုန်လုံးတော့တောက်လျှောက် watch လုပ်နေတယ
်ဒီလိုကူးစက်မြန် virus ပိုးနဲ့ပတ်သက်လို့မြန်မာအစိုးရကအလေးနက်ထားကင်တွယ်နေပုံမရဘူးလို့အင်ဂျင်နီယာတဦးဖြစ်တဲ့ဦးခမောင်တင်းကဝေမျှပါတယ
်အဲ့တော့မြန်မာနိုင်ငံမှာ serious ဖြစ်ဘူးအဲ့ဒီကိစ္စကိုပေါင်လေးဖြစ်ခိုင်းလုံရောင်းတဲ့မပြည့်စုံတိတိချာချာချမ်းမာရေးကိုစစ်ဆေးပြီးတော့ဓာရီကတိုက်ပြည်ရဲ့အဝင်တွေသိရေးကြီးတယ်နော်အဝင်မဖြစ်ရမယ်စစ်ပြီးတိတိယောက်ယောက်အရေးယူရမယ်အဲ့တော့ဟိုတိတိယောက်ယောက်အရေးမယူဘဲနဲ့ပေါင်ဖြစ်ခိုင်းတာတော့ကတော့တိုက်ပြည်တော့မထီရောက်ဘူးလို့ကျွန်တော်ထင်တယ်နော
်တရုတ်ပြည်ကလာတဲ့လေကြောင်းလိုင်းတွေကိုမြန်မာပြည်ရဲ့အဝင်မခံဘဲရပ်ဆိုင်းထားဖို့တချို့ကတိုက်တွန်းနေတာပါဒီလိုအကြံပြုချက်တွေနဲ့ပတ်သက်လို့သမရယုံပြောခွင့်ရဦးစော်ထေကအခုလိုတုံ့ပြန်ပါတယ
် WHO ကဒီ virus ပြန့်နှံ့မှု outbreak နဲ့ပတ်သက်လို့ဟိုကမ္ဘာလုံးဆိုင်ရာ emergency state သူတို့သတ်မှတ်တယ်သတ်မှတ်ပြီးရင်သူတို့ကဒီထက်ပိုပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရမယ့်အခါကျရင် recommendation ဆိုပြီးတော့လာတယ်အဲဒီလာတဲ့ပုံမှာကျွန်တော်တို့ international civil aviation organization ဆို ICAO ကို ICAO ICAO ကနေပြီးတော့လေကြောင်းလိုင်းတွေကိုဟိုထိန်းသိမ်းကြပ်မှတာရှိတယ်ဆိုလိုတာကဒီလိုမျိုး international လေကြောင်းလိုင်းတွေပတ်သက်လို့နိုင်ငံတကာနိုင်ငံတွေကလည်းကိုယ်သဘောနဲ့ကိုယ်ပိတ်ပင်လို့တော့ထက်ပါလေ။အဲဒီ WHO နဲ့ ICAO ကညှိနှိုင်းပြီးတော့ဒီအချိန်မှာတော့ဒီကသွားတဲ့လေယာဉ်တွေကိုပိတ်ပင်သင့်ပြီဆိုသူတို့က recommendation ပေးမယ်။အကြံပြုချက်ပေးတဲ့အချိန်မှာကျွန်တော်နိုင်ငံလိုက်နာဆောင်ရွက်မှာဖြစ်တယ်။သို့တော့ဝင်လာတဲ့ပုံမှာတော့တန်ရရှိတယ်ဆိုရင်ကျွန်တော်စောင့်ကြည့်မယ်
။တရုတ်နိုင်ငံကွမ်ဂျိုးလီစိတ်ကနေခီးတဲ့89ဦးတင်ဆောင်လာတဲ့ China Southern လေကြောင်းလိုင်းဟာရ Yangon BB Saya Lizigo, Tautani Mene Baima Yaulabi, Corona Virus Lakana Lu Yusayare, at the Chauze Yue, Tioning and Dadu, Limbo Palageraba. Eri Dio Mudago, Yangon Vivagi Seoma, Tu Sanchi Kuta Pini Delu, Bohokuza Yoga, Tepe Tanaga, Vioego Piovare, Limbo Ma American U, Yendenu, Yaman U, Columbia Une, Jane, Kunasan Uga, Tioning and Dari Piovare, Eri Limbo Bare, Yumaning and Ugo. Singwen Pilai Bime, Jan Kiri Alungo, through Sila de Lineve, Janle Twakwa Gwen Pilai de Lu, Uzo Tika, Tinza Shimwema Piozaware, Tioninga Wuham Yuma, Pimini de, Nimajona Chasa do Ungule, Tidan Liene, Fiwa Ilani Anima, Doyo Koyuma Pidelu, Tamra Yunga Piovare, Nya?
Kunyawe, we have Mimian Timpia Chapare. A good Yamaranga, Ninja is Saya the Rindabugu Selet Nasi Yavame. Nangano time big campo good on San Sujiha, Mugiti party got Usaune, Kosele Pone, Tadabrinika to his own Yavare. Nangalo Saya Pika Yase, the Bodu Sajo, and see Gulaba Yito Dare, MMSP, Gonson Baima, a Pionne ticket been up by Pramazon JP Kulu to his own Kajaraba. Pero Kisaya to Sunigajare Sura, viewing him by the Rintown, Nikoingani, said the Mimian Bidrin people Tavarek.
Mobility Party, MNSP, Otate, Nahanda, Usang Lepoha, Amura Pianet, Timia Yina, Yenchan Yi Puhutana, Ota, Nangaro Tamiga Poku, To on San Sujine, Twiso, Sunukelu, MNSP, Piokuya, Nai Omuniga, Piovare,
Badi Laga, Pima, Wano, General Ota, Pitete, the Natanga, Tamara Poku, that we there.
Natasa Gugun, Tisimba, Nasangaya Nigani, Janawai Lang, Ayaneti, Jima Kere, Tarama Jimia, Mobility Party, Nila Kangani. Nahandagu, Mobility Party, Ozaki, Yucha, Timia Kedalu, Silzijo, Pianle, the Chu, Shikebare, Maniga Party, Ozatine, Ninjan Yisunibu, Tawan Shidu, Twiso Chema, Mobina, Ninjan Yin, Pumbu Yaka Sayasan Yadu, Sunu Kedalule, Piovare,
Today, I think my more general data Pubi, General Mobility Party, a Siva Ilangan to a Tisapi, Jimu, Sapi, Sapi, Jai, Kisane, Mudani, and my young people to put a map with a general.
โจสุจาเรซินิกาเรบ่เนาะโหติติยะซอมแยกเรบ่ปีบ่ตั๋วบ่ดาแมดิเทศสายาโมบิเนซุยาเนกินไนตัมเมบิลุกูนัตตะลาปุญญีฐานะเนกินไนตัมเมบิลุกูยินิยงละหมุปุญญีฐานะเนกินไนตัมเมบิลุกูรอเอโตโจสุจาเรชิวาเรนักงานดอตัมเปกันปู่กูกะโมบิลิปาตีเนเนนักงานเยญินชันยีพุญญูยีเนต้ายตายีอุสาเปลุซองพุลัวเฉ็ดตึกูเปียวจาเกะดะลู လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ၂၄ရာစုပင်လုံးအောင်မြင်စွာကျင်းပနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့လိုအပ်ချက်တွေကိုရှင်းလင်းပြောကြားခဲ့တယ်လို့နိုင်ငံတော်တာဝန်ခံယုံကနေသတင်းထုတ်ပြန်ပါတယ်။လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ၂၄ရာစုပင်လုံးညီလာခံမှာဆွေးနွေးပွဲကြရင်မော်လူမျိုးတွေရဲ့အတန်ကိုစုစည်းပြီးတင်ပြသွားဖို့ရှိတယ်လို့နိုင်အောင်မငေးကဆက်ပြောပါတယ်။ဒါပ ကျွန်တော်တို့ဒီတက်ဖို့ပြီးတဲ့ကျွန်တော်မိုးပြစ်ပါတီကိုတရိုက်ပြေးဖို့ကြံပြုပေးဖို့ဒါမှကျွန်တော်တင်ကြပြဖို့ကိုပြေဆုံးမယ်လို့ထင်ပါတယ်။တာပြင်တီသိဆုံမှုမှာအစီလင်းနေမြောက်လက်မှတ်ရည်သူတဲ့ခန္ဓာမှာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးမှုနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့မိတ်ခွန်းပေါ်မှာအပြေဝထောက်ခံတယ်လို့မိုးပြစ်ပါတီဥက္က
ကျွန်တော်တို့ခွဲတဲ့ပြည်ထောင်စုတရားရေးပေါ်မှာသဘောထားအမြင်ရှိတယ်အဲလူလူလလာရှိတယ်ဒီအပေါ်မှာကိုကျွန်တော်တို့ကအားထောက်ခံပြောဆိုပါတယ်ဘယ်လိုပဲပြောပြောကျွန်တော်တို့ခွဲတဲ့ပြည်ထောင်စုတရားရေးမှာရေရေဝတ်တာပြောဆိုနိုင်ခဲ့တာကိုပဲကျွန်တော်တို့အားရကျင့်ကြံဝန်တာတယ်ဒါမဲ့လည်းတွေးခေါ်မှာပါလို့ခေါ်ပြပါနိုင်လို့ဆက်ကြည့်သွားမယ်အနေနဲ့ရှိတယ်မွန်ပြည်တဲ့ပါတီဟာ
2019ခုနှစ်ဖေဖော်ဝါရီလမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်။ဒါပေမဲ့2019ခုနှစ်နိုဝင်ဘာ22ရက်နေ့တုန်းကကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသမွန်ပြည်တဲ့ပါတီအခြေပြုရာဂျပန်ရေးသွင်းကြေးရာတပ်စခန်းကိုမြန်မာစစ်တပ်ကဖျက်ဖျက်မရပဲဝင်ရောက်လာတဲ့အတွက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ တိုက်ပွဲဖြစ်ပွားပြီးမွန်ပြည်တဲ့ပါတီဂျပန်ယူတွင်သက်စခန်းနဲ့ဟင်းနာတိုင်းဂိတ်စခန်းကိုမြန်မာစစ်တပ်နဲ့ကရင်နယ်ကြားစောက်တပ်ပြည်ကြီးအဖွဲ့တို့ကနေတိုက်ပိုက်နေရာယူထားတာကြောင့်ဒေသခံရွာသား900ကျော်ဟာစစ်ပေးတိမ်းရှောင်နေခဲ့ရပါတယ်။ဒီနှစ်စံပိုင်းမှာမြန်မာစစ်တပ်ကတပ်ပြန်လဲရုတ်သိမ်းသွားတဲ့အတွက်စစ်ရှောင်ရွာသားတွေနေရာရင်းကိုပြန်ကြပေမဲ့စိုးရိမ်စိတ်တွေရှိနေ
မှာမြန်မာတပ်ကတိုက်ရောက်ပြီးလို့ကြေညာလာတာ
ตัวมีอันเจ้าเดชุระเลยเจ้ายาดับบ่เป็นเช่นทับเพียมเลยชุระรอมาติไหนมุลีโอ้ตรีนอนาสุยเนียเลยท่าบินกินบินเนี่ยพยายามต้องสูบอยู่เนี่ยตอนนี้นายดันดีราจีเป็นมาเลยมุมยี่สิบปีเนี่ยเกี่ยงอยู่เกี่ยงมีราสี่ยงตัวจ้าในมีเงี้ยว่ามุกเจ้าตนาเจ้ามาจากขณะพิการมุดที่ป้อนในเดือดเปรียบเพื่อกำลังที่ทางด้านมันด้วยเจ้าที่รักขันยาด้านมีอันนี้บ้าเลย
ที่รู้ในมีเช่นที่สันนิมุจจะพิบวันในเดือนสิบเอ็ดนาคมพิเศษบุกะมุมยี่สิบปีที่ฮะปีนั้นเนี่ยตั้งสิมาพิการตั้งใจมุ่งปูด้วยสักยี่ก็มาดีจีเอ็มซีมาป่าวเวมุ่งมีสิ่งเดียวอ่ะแค่ชี้นี่ได้รู้ในเอามึงเองก็พิบวันเลยที่นี่มาเจอสิเอ็มมาชี้ว่าที่เราตัดที่ตรงนี้ก็เลยตัวที่ที่นี่มาชี้จ้าเลยที่เราตัดนี่ยาเนี่ยตั้งนับปีเด็กใจด่าที่สมุทรพิระว่าแค่ชี้นี่ที่จริงๆเนี่ยตั้งแต่ใจมาเจอสิเอ็มซีที่เดือดจนเราโต
ဒီနေ့ကျွန်တော်တို့ကဒီနေ့ပြည်ပကြကိုနားဆင်ခဲ့ရပါဘူး။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ချက်ဆောင်မားတွေကိုမအီတန်စင်ကကောင်းထုတ်တင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကဘလောက်တောင်ရေးပါလဲဆိုတဲ့ကောင်းစဉ်နဲ့အန်ဒရူးနက်ချမ်ဆန်ဟေးစားထားတဲ့ဆောင်းပါးကိုဒီပလိုမက်ဒေါက်ကမှာဖတ်ရပါလိမ့်မယ်။ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးဥပဒေကြမ်းကြောင့်တည်တာတဲ့ပြောင်းလဲမှုဖြစ်လာနိုင်ခြေနည်းပေမဲ့လည်းအန်ဒရူးဆိုရစစ်တပ်နဲ့တိုင်းသားပါတီတွေကြားမှာရှိထားတဲ့ ဒီနေ့လက်ထပ်ထားရင်ဒါမှမဟုတ်သာသမီဖြစ်သူတွေကတခြားနိုင်ငံသားခံယူထားရင်သမရဖြစ်ခွင့်မရှိဆိုတဲ့အချက်ကိုပြင်ဆင်ဖို့တမတော်ကာကွယ်ဦးစီးချုပ်လက်အောက်မှာမဟုတ်ဘဲနဲ့သမရရဲ့အာဏာအောက်မှာစစ်တပ်ကိုထားဖို့မြန်မာနိုင်ငံအလံကိုပြင်ဖို့စတဲ့အချက်တွေကိုဖွဲ့စည်းဖို့ခြေကအုပ်ဒီပြင်ဆင်ဥပဒေကြမ်းမှာထည့်သွင်းထားတာဖြစ်ပါတယ်ဒီလိုပြင်ဆင်ချက်တွေထဲမှာတိုင်းနာတွ ဆက်တဲ့အတွက်ကောင်းကျိုးဖြစ်တဲ့ဆိုပြီးတော့လေးရေးသားထားတာပါအကယ်၍အန်အယ်ဂျီဘက်ကအလျှော့ပေးပြီးတော့တိုင်းနာပါတီတွေကိုအာဏာညှပေးလိုက်ရင်အန်အယ်ဂျီအာဏာရောင်းလာမှာဖြစ်ပါတယ်အကယ်၍တိုင်းနာပါတီရဲ့သဘောထားကိုအန်အယ်ဂျီဘက်ကမလိုက်ရောင်းရင်လေတိုင်းနာပါတီဘက်ကစိတ်ပြတ်ပြီးတော့အန်အယ်ဂျီအစားတခြားဒေသတွင်ပါတီလေးတွေကိုပဲမဲပေးလိုက်လို့ရှိရင်ရွေးကောက်ပွဲမှာအန်အယ်ဂ
ဒီကိစ္စကိုပေါင်းလေးဖြည့်ခိုင်းလုံနဲ့ကျွန်တော်မျိုးပြည်ပါတီရဲ့စီးပွားရေးလုပ်ငန်းတွေကျွန်တော်မျိုးပြည်ပါတီရဲ့စီးပွားရေးလုပ်ငန်းတွေမှာမဟုတ်ဘူးဆိုပေမဲ့လည်းNLD စစ်တပ်နဲ့တိုင်းနာပါတီတွေကြားကဆက်ဆံရေးပေါ်မှာတော့တရားမှုများစွာရှိနေတယ်လို့យល់ထားတာကိုဖော်ပြပါရရှင် ယူမဘန်ရဲ့ရှယ်ယာ20%ကိုငွေမဲ့GIC ဆိုတဲ့ကောင်းစဉ်နဲ့ဆောင်မှာကိုတော့စတိတ်တန်းကျော်ကမှဖျက်ရပါတယ်။စင်ကာပူအခြေစိုက်ကြီးပွားရေးကုမ္ပဏီကြီး GIC နဲ့နော်ဝေနိုင်ငံနော်ဖန်ကုမ္ပဏီတို့ကအမေရိကန်ဒေါ်လာ87,000ကျော်တန်မိုးနဲ့ညီမျှတဲ့ယူမဘန်ရဲ့ရှယ်ယာ30%ကိုဝယ်ယူပို့စီစဉ်နေတဲ့အကြောင်း Bloomberg သတင်းဌာနကိုကိုးကားဖော်ပြထားပါတယ်။ ကျန်းမာပြည်ပကြောင့်အနောက်နိုင်ငံတွေကမြန်မာနိုင်ငံထဲမှာဟင်းနီးမြုံနှံဖို့တွန်းဆုံနေသေးပါပဲ။အာရှကုမ္ပဏီတွေကတော့မြန်မာမှာအလူရည်ရဲ့ဟင်းနီးမြုံနှံနေကြတာကိုထောက်ပြထားပါတယ်။တနည်းကိုခုနှစ်ရာခိုင်နှုန်းနဲ့စီးပွားရေးတိုးတက်မှုလှည့်မြန်နေတဲ့မြန်မာနိုင်ငံဟာအာရှမှာစီးပွားရေးတိုးတက်မှုအမြင့်ဆုံးနိုင်ငံတစ်ခုဖြစ်နေပါလေ။ဒါကြောင့်လည်းဂျပန်၊စင်ကာပူနိုင်ငံတွေကမြန်မာဘက Pari, Pansanit, Liasita Api, Inchani, Kiesilo Nia Satosanui, Saragrigo, Huma Comunica Locaniaba, Telinone Bubang Biole, Mobile Hongan de Se, Willen and Nick, Wave Manisinicule, Huma Locania, Pitejang Yitarago Payavarishi,
Kwami Diarega, Nyamadin Chugo, Maitazega, Kondo Timta Pigaraba, Majagan Tolome, Tudiana was a season we go, like to meet at Thousand Lise, Lise Shitopi, Lena Bita Diakoza, Kiluas Tinga Kongagani, let Duce Nasin, I'm Marek.
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ30နှစ်40 40ရှစ်အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8:00နာရီကနေ9:00နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တက်ရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ခါစနေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။ခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုတ္တဆောင်လေး American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့ဤပညာကဏ္ဍမှာလည်းအခုလိုနားဆင်ရမှာဖြစ်ပါတယ်
။သာသာငါးမျိုးမဟုတ်ဘူး။ရေပေါ်တွေလည်းစားတယ်။သုတ္တလုပ်စားငါးပေါ့ဗျာ။sex argument ပေါ့အရင်အရင်ဆိုတာဒီအတူတူများကိုယူထားလိုက်တဲ့ကျတဲ့ငါးမျိုးလေးတွေဒီလိုခက်ခဲရှိတာပေါ့နောက်တစ်ခုကအဲ့
ဒီမှာနိုင်ငံမှာငါးမျိုးမတူရေဘာလို့ဆောင်ရွက်ဖို့လိုရတယ်လဲဆိုတာပတ်သက်ပြီးစိတ်လန်းအမိမိအဖွဲ့ကဥဝင်မျိုးသူနဲ့ဆက်သက်မိမှန်ချက်ကိုမကြခင်နားဆင်ရပါမယ်ဒီလိုအစီအစဉ်တွေကအရင်ဆုံးမျိုးသမီးကဏ္ဍကိုနားဆင်ကြအောင်ပါမြန်မာနိုင်ငံကအိမ်တွင်းအကြမ်းဖက်မှုတွေကိုအစိုးဆုံးတန်ခိုင်းရတာဘယ်သူတွေပါလဲအဲ့ဒီတန်တရားစုကနေဘယ်လိုရုံထွက်နိုင်မလဲဆိုတာကို2015-2016ခုနှစ်ကကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုအခြေခံပြီးဒေါ်လာတန်ကစူးစီးတင်ပြထားတာကိုပြန်လည်ထုတ်လွှင့်ပေးပါမယ်ခင်ဗျာ
Cause it only serves to make me more determined to achieve my final goal. And I come back even stronger.
Domestic violence took for it. In green jump and muha, a chigan look who ye go chop out ya yaw be. A mute midway, clear we ne. Look a fair seed we dwe. Jamma ye, boa ni time mune. See why ye dwe, tigai see it look.2015-2016 ခုနှစ်တွင်မြန်မာနိုင်ငံကျန်းမာရေးနှင့်အားကစားဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါလေ။အင်တွင်ကျန်းဖက်မှုနှင့်ပတ်သက်လို့အသက်15နှစ်နှင့်49နှစ်ကြားမြို့သူပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအင်တောင်ရှိအမျိုးသမီး5ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုတိလျောက်စောကားမှုလိင်ပိုင်းဆိုင်ရာဓမ္မမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါလေ။ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စောကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နဲ့49နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါလေ။အိမ်တော်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတွေရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ42ရာခိုင်နှုန်းရှိပြီးအင်းတောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အင်းတောင်ရှိမတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအင်းတောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဗေပြည်နယ်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့ဆနစ်ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါအပြင်အမျိုးသမီးတွေနေနဲ့ပညာအရေးချင်းနေလေငွေချေးချွတ်တယ်လေပိုနှိမ့်ဆက်ခံရလေဖြစ်ပါတယ်။ဒါအပြင်ဇနီးတွေကိုနှိမ့်ဆက်ညှိမ့်ရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေနဲ့ဇနီးပေါ်ထိ ंछ ုံမှုပိုကြီးလေပိုနှိမ့်ဆက်မှုနှုံများလေပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိမ့်ဆက်ခံရတာ87ရာခိုင်နှုန်းရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါတယ်။အိမ်တောင်ရှင်မျိုးသမီးတွေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုတန်းခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေးသာသမီရေးလူမှုရေးကြောင့်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှိပြီးတိခန္ဓာနားလေခွင့်လို့ပြကြတာတွေရှိတယ်လို့လည်းအစီအခံစာမှာထောက်ပြထားပါတယ်။ရခိုင်တိုင်းရင်းသူမတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာ ဒုက္ခတွေဖြစ်လာရောက်ခြေချကဲ့သို့ဖြစ်ပါတယ်။ဒါတုံးရောက်မိခင်ဖြစ်သူမတ်နွယ်ဦးအနေနဲ့အိမ်တွင်အကျန်းဖက်ခံရသူဖြစ်ပေမဲ့လို့လေဒီအခြေအနေကနေရုံထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်။
ဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွဲမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။ဒီလိုရဲ့အကျန်းဖက်မှုထဲမှာကျွန်မကလေးတွေကိုမကြည့်စေချင်ဘူး။အကျန်းဖက်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ရေးလက်ဦးစရာဖြစ်ပါတယ်။မကောင်းတာတွေကိုသိသိကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျွန်မကိုမေးတာပေါ့နော်။ကျွန်မကဒီကလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့အ
ตะมาแกคิดๆเลยที่มานี้ไหนเนี่ยถูกป่ะเนาะแค่จุนเนี่ยบาเลยตะบินเนเนเนาะไปมาแล้วครูก็ป้าจาพี่ๆไม่จ้าวတော့บ่บากูมาไม่จ้าวတော့บ่ใส่แต่เลยไม่จ้าวผู้ไปยังเยจีเลยตะมาอีซุ่มเพชะตะมาไข่มาซุ่มเพชะไล่ดิบลูเนี่ยแค่เทมสุผิดๆตะมาปัวกูตะมายุ่งกันมีโลซุ่มเพชะทาบาเลยไอ้โลซุ่มเพชะกูบ่แม่นเนเนฉะบ่เนาะดีไอ้นี้แจ้งเพ่หมู่ดีตันตยานี่ลุ่มหยอกอ๋อจุบ่ายมาบ่เนาะมั่นหน่วยอูอนี้เน
ပဲမဲ့တမမှာဘာရည်ရှိများရှိလဲဆိုတော့ကျမစီရင်ငယ်တွေကပဲကျမတို့ရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကကြတော့ Weaving Through Change လို့ခေါ်ပါတယ်အဲ့ဒီမှာဘာလုပ်နေလဲဆိုတော့လောလောဆယ်ကိုလေးရက်ကန်းရက်နေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှာဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်ခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှာရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးငါကျွန်တော်တို့ရိုးရာဒလေကိုလေထိန်းသိမ်းစေရှင်နေဘယ်နေရာပဲရောက်ရောက်ပေါ့နော်အခုရက်ကန်းလေးရက်နေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်တော်များများသိပါတယ
်အခုလိုပေါ့နော် Weaving Through Change ကနေပြမဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလေနေတောင်မြောက်ပြီးနေရာကနေပြမတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံပါဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအကြမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်လို့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေတောင်းတော့မဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာစကန်လေးနဲ့တယောက်တယောက်ကောက်ွယ်သွားမယ်ခွင့်ရင်သွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ်တော်များများလူကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူးဘာလို့လဲဆိုတော့သူကရှက်တယ်ဘယ်နည်းပါပြောပြလဲအဖိုင်ဝိုင်းပါပြောမလဲကျွန်မပြောချင်တာကကျွန်မတက်ပြောနေတာမဟုတ်ဘူးဒါပြောနေတာကအချုံပြီးအားလုံးအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့အိုင်းပြေအတွက်အကျိုးရှိဖို့တွေပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်လူလူများများကကိုသားသမီးကိုသားမယာကိုသူကိုသမီးကိုမိမကိုအဆိုင်ဝင်ကိုချစ်တာပဲဆိုတော့ဖြစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေကတဟာကိုပြောပြရတယ်ဖြစ်ပါတယ
်ဓာတူပဲပေါ့နော်မနွေဦးတို့မျိုးအိမ်တွင်းချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင
်အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်သက်ခိုင်မာဖို့နဲ့ကိုကိုကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုအဆိုင်ဝင်ကိုကာကွယ်ဖို့တဲ့ကစိတ်ဓာတ်အရပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတွေများများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲအန်ဂျီတွေအများကြီးကိုပေါင်းစံတော့စနေဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝင်အလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်ဓာတ်ရေးရာရဟာအရန်ကိုခက်ခဲကိုရှင်းနေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်ဓာတ်ခိုင်မာဖို့လိုတယ်ဒီလေကျမဆယ်ရီဝေချုံနေရမယ်ဒီထက်ကြည့်တယ်ကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှင့်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီဆိုပြီးစိတ်တက်ကိုခိုင်မာစေရမယ်လူဘွားရဲ့freedom ဆိုတာကအဲ့ဒီထဲမှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်၁ပေါ့နော်ကိုယ့်ကိုလွတ်မြောက်မကြိုးစားနိုင်ရင်တော့ကိုယ့်ကိုလွတ်မြောက်တဲ့အဓိပ္ပာယ်ဟာကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသာသမီတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ့်ကိုနှိတ်ကသိရမယ်freedom ဆိုတဲ့ baby ကဘာလဲဆိုတော့နံပါတ်1တည်ရမယ်။
မနွေဦးကသား3ယောက်ရှိတယ်ဆိုတော့
ตาเรียรออารมณ์เนี่ยสิงกินีจ่าละพอตรุตรึกก็รอกูก็รอหมายไปอายาเสียปิติผิดเสียผิดมาปะเนาะตรุอ่าเข้าไปแล้วดิเดี๋ยวเปลี่ยนเมสิเนี่ยจม้าอาตาลงาสันสรอกก็ปฐมาลงาใส่ได้จ่าไปคลิปมันเนี่ยบลูยัดเตียมเลยปะเนาะสรอกจောက်เลยโอเคนอกจ่ารอจิละรอเลยฮะจม้าก็รอดิผิดๆเนี่ยผิดนี่ล่ะจม้าอีอาเนชิจองหุบ่าว
ကျွန်တော်မိသားစုတွေခဏလေးပဲတခါရောက်တာပါဒါပေမဲ့အာသမီးတွေဟိုခြေပြီးကာသမီးတွေအောင်းနေလာတယ်ချမ်းသာလာတယ်ထူးချွန်လာတဲ့ကလေးတွေဖြစ်လာတော့အဲ့ဒါတွေကိုပီတိကြပြီးကျွန်မအရန်ကိုဝန်းစားတယ်ကျွန်မပေါ့နော်ပြီးရင်တယောက်အနေနဲ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရကျွတ်တ်သွားတာပေါ့နော်
You can bend but never break me, 'cause it only serves to make me more determined to.
တော်လာလာတန်တဲ့စပီးရဲ့အမျိုးသမီးကဏ္ဍကိုပြန်လည်နားဆင်ကြရပါဘူး။ခုတော့လာမယ့်စနေညတရိုက်လီလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျ။
ရှင်များရှင်နိုင်ငံရေးမှာစစ်ဖက်ရဲ့ခန်းကဏ္ဍကိုလျှော့ချဖို့အပါအဝင်2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းပြည်တွင်းတစ်ချက်မှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအူဆောင်ကျိုးပန်းနေတာတွေဟာဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲဆိုတာတွေကို
VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0223926
ဖြစ်ရတဲ့လေလံဆွေးနွေးကစီတယ်မှာပါဝင်လို့လဲဆွေးနွေးနိုင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပါလို့လဲတခါတည်းဖိတ်ခေါ်ပါရစေအခုတော့ဒီတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်အစိုးရဝန်ထမ်းတွေမိဖွားခွင့်ရရှိရရှိကြပြီဖြစ်တဲ့အကြောင်းနဲ့ အမေရိကန်နိုင်ငံတွင်းကလူခဏဦးသာနေထိုင်တဲ့ယူကရိန်းနယ်ပွားတွေရဲ့မြို့ကလေးအကြောင်းကိုကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းနှစ်သက်သမတပ်သန်းတွေကအများစုဟာကလေးမျိုးပွားခြင်းဒါမှမဟုတ်ကလေးမျိုးသားဖို့အတွက်ခွင့်ရရှိ28ရက်ရှိတော့မှာဖြစ်ပါတယ်။ဘယ်တော့မှမရရှိဘူးတဲ့အခွင့်အရေးတရက်ကိုပထမဆုံးအနေနဲ့ဝန်ထမ်းတွေအခုလိုခွင့်ရရှိရမှာဖြစ်ပြီးလာမယ့်အောက်တိုဘာတရက်နေ့မှာဥပဒေစတင်အသက်ဝင်မှာပါ။ကမ္ဘာတဝန်းကနိုင်ငံတချို့မှာကလေးမျိုးပွားခြင်းအတွက် လာဇာရရှိနေမဲ့ခွင့်ရရှိပေးနေကြပေမဲ့လည်းအမေရိကမှာတော့အစိုးရဝန်ထမ်းတွေအပြင်တခြားဝန်ထမ်းတွေအားလုံးလည်းဒီလိုခွင့်ရရပို့တောင်းဆိုလို့ရှာနေကြပါတယ်။မိသားစုဝင်တယောက်စတင်တိုးလာခြင်းဟာကြောက်ရွံ့စရာအကောင်းဆုံးအခြေအနေဖြစ်ပေမဲ့လည်းကလေးတယောက်ကိုပြုစုဖို့အတွက်အချိန်လုံးလောက်မရှိသလိုငွေကြေးလည်းရှိမနေရင်တော့အစိုးရရင်ကြောင်းကြရမှာပါ။
There's a growing body of research about the myriad ways in which paid leave. Lasa le ya ni de khwin ya she chang kle sa ya tu re ni ne a thau ku phit se pi lo kle ne mi khin te nong mu yo ne twa ra a phe phit tu le mi ta su ko saung shao khwin ya pi lo da ha kle ri atwe atu yu nai ja khwin lan le ya si ba de a ri the a ye a chi song ga ro a lou ma lou nai ne a chein ma win ngwe le ma thi khai da chang di lo myo khwin be da ha lu mu a tai wai atwe a lon a thau ku phit se de so pi lo le la san sit che twe ga so ba de
With
more women working today than
ကုခါမှာဆိုလုပ်ငန်းဝင်တွေမှာအမျိုးသမီးတွေပုံများလာတဲ့အချိန်မှာပဲကာလကြာမြင့်စွာတွေကလှုပ်ဖို့လိုနေတဲ့တမိုင်းဝင်ခွင့်ရေးတရက်ကိုအရယူလိုက်နိုင်ပါပြီ။အခုချိန်ဟာလာဇာလေးရတဲ့ခွင့်ရရှိပေးဖို့နဲ့အခုလိုမျိုးခွင့်ရေးတွေဖန်တီးပေးဖို့အချိန်လည်းဖြစ်ပါတယ်။ ကမ္ဘာတဝန်းကနိုင်ငံ40လောက်မှာမိသားစုအခက်အခဲဖြစ်ချိန်ဆိုရင်လစာလေးရတဲ့ခွင့်ရရှိကိုအစိုးရတွေကပေးထားတယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ကဆိုရတယ်။အမေရိကမှာတော့မြို့တော် Washington DC နဲ့တခြားပြည်နယ်ရှစ်ခုမှာမိသားစုဒါမှမဟုတ်ကျန်းမာရေးကြောင့်အလုံးမလုံးနိုင်ချိန်မှာဝန်ထမ်းတွေအနေနဲ့အလုတ်ကနေလစာငွေရရှိနိုင်အောင်ဆောင်ရွက်နေကြပါတယ်။ရှာဘူးက
These are funded by small payroll contributions that are mandatory.
အလုပ်ရှင်ကလည်းထည့်ဝင်တယ်လို့အလုပ်သမားတွေရဲ့ဝင်ငွေတွေကလည်းအချိုးကျပုံမှန်ဖြတ်တောက်ပြီးတော့စုဆောင်းပေးတာပါ။သူတို့ကလေးမွေးပွားချိန်မိသားစုဝင်တယောက်ယောက်ဒါမှမဟုတ်ကိုကိုယ်တိုင်အလုပ်မလုပ်နိုင်ချိန်မှာအလုပ်ကနေအချိန်အတိုင်းတာတစ်ခုအထိဝင်ငွေထောက်ပံ့ပေးနိုင်အောင်ပါ
။အခုလိုအခြေအနေမျိုးအမေရိကန်တဝမ်းမှာဖြစ်လာအောင်ပါအလုပ်သမားအရေးလှူရှားသူတွေကစီးအောင်ဆော်အောင်နေကြပါတယ်။ဒါပေမဲ့လည်းလုပ်ငန်းရှင်အသေးစားလေးတွေအနေနဲ့အဲ့လိုအခြေအနေမျိုးဖန်တီးပေးဖို့ကတော့ခက်ခဲလိမ့်မယ်ဆိုပြီးတော့ထောက်ပြကြပါတယ်။ Heritage Foundation ကသူတွေဒီ Rachel Grizzler က
It's harder when you're a small business that maybe has
လူသမား3-4ယောက်ပဲရှိတဲ့လုပ်ငန်းရှင်တွေအတွက်တော့မလွယ်ပါဘူး။အလုံးမလုံးနိုင်သူကိုထောက်ပံ့ဖို့အပြင်လူစားထုတ်ဖို့လည်းတကယ့်ကိုခက်ပါလိမ့်မယ်။
နိုင်ငံလုံးကဝန်ထမ်းလုပ်သားတွေအနေနဲ့ကျန်းမာရေးကြောင့်လစာလေးရတဲ့ခွင့်ရရှိမရနိုင်သေးပေမဲ့လည်းအစိုးရဝန်ထမ်းအများစုမှာတော့ဒီခွင့်ရေးကိုလာမယ့်အောက်တိုဘာ1ရက်နေ့ကစတင်ပြီးတော့ရရှိမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမြောက်ဒေါကိုရာပြည်နယ်က KF ဆိုတဲ့မြို့ကလေးကိုလွန်ခဲ့တဲ့နှစ်တရာကျော်လုံးကယူကရိန်းနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်ခဲ့သူတွေတည်ထောင်ခဲ့တာပါ။အဲ့ဒီအချိန်တွေကဒီမြို့ကလေးဟာစီကားလှပေမဲ့အခုခါမှာတော့လူစေကနဲ့အောက်တာနေထိုင်ကြတော့တာပါ။လွန်ခဲ့တဲ့နှစ်90လောက်တုန်းကနွေရာသီဆိုရင်အဖွားနေထိုင်ရမျိုးလေးကိုအလေလာလေးရှိတဲ့ Divine Henriksen က
Small town community that everybody knew everybody and
ဒီမန်နေဂျာရဲ့လူနည်းနည်းလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့နားလည်အောင်လည်းကြိုးစားပါတယ်
။ Antonet Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းຫນွေဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတစ်လျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and
အမေကဂျာမန်မှာအဖေက Russia လား Ukraine လားတခုခုဖြစ်ပါလိမ့်မယ်။
လွန်ခဲ့တဲ့နှစ်90လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်။ Kiev မှာနေထိုင်သူ Richard Helm က
My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာမိနေရာတချို့သူရခဲ့ပါတယ်။
Kiev မှာနေထိုင်သူအများစုဟာစိုက်ပျိုးရေးသမားတွေပါအဲ့ဒီမှာဖျားကြောင်း church တွေလည်းရှိသလိုကျောင်းနှစ်ကျောင်းလည်းရှိပါတယ်ရသပူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာ Kiev မှာရေဖြည့်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေဖြည့်တဲ့မြို့ကလေး tank town လို့လည်းခေါ်ကြပါတယ်အခုအခါမှာတော့ရင်းနှီးမြှုပ်ဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ရထားဟာ Kiev မှာရပ်ဖို့မလိုတော့သလိုကလေးတွေ Russian German စာသင်တဲ့ကျောင်းလည်းပြေးလျက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလည်းတဖြည်းဖြည်းကျဆင်းလာပါတယ်
Well, the reason why I call it ghost town is because
ယုတ်ပြက်ကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘာနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပါ
အခုခါမှာတော့လွန်ခဲ့တဲ့နှစ်တရာမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖရာကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာနယူးယောက်မြို့က DJ သမားတဦးဟာရဲဝတ်စုံဝေထားပါတယ်ဒါပေမဲ့လည်းဒါဟာပါတီတွေမှာဝတ်ဆင်လို့ရှိတဲ့ဝတ်စုံမျိုးတော့မဟုတ်ပါဘူးတကယ်ရဲဝတ်နဲ့တဦးက DJ သမားဖြစ်နေတာပါ DJ ကိုအပျော်သဘောနဲ့စခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့တကယ်ကိုအလေးနဲ့လိုက်စားဖြစ်ခဲ့တယ်လို့နယူးယောက်ရဲဌာနလက်ထောက်အရာရှိ Accurate ကသူ့အတွေ့အကြုံကိုပြောပြပါတယ်အခုခါမှာတော့နယူးယောက်ရဲဌာနအနေနဲ့ရက်ွက်အတွင်းလူလူနဲ့ထိတိဆက်ဆံရမှာ DJ ကိုဂျာဂန်ပေါင်ကူအဖြစ်လဲအသုံးချနိုင်ခဲ့ပါတယ်
My mom had a compact stereo and on the stereo
ကျွန်တော်အမေမှာကက်ဆက်ပလေယာအသေးလေးရှိပါတယ်ကျွန်တော်အဲ့ဒီချိန်ကငယ်သေးတော့အမေသိမ်းထားတဲ့စင်မော်ကကက်ဆက်ပလေယာကိုခြေပြားထောက်လှမ်းကင်ပြီးကျွန်တော်နားထောင်ခဲ့ဘူးတဲ့ hip hop တချင်းတွေတိုင်းလိုက်ဆိုကြည့်ပါတယ
်ရေထဲမှာ9နှစ်ကြာစစ်မှုထမ်းချိန်နဲ့အနည်း20ကြာရဲအရာရှိတာဝန်ထမ်းဆောင်လာချိန်ဒီအထိတိုင်အောင် road car ဂီတကိုဆွဲလန်းနဲ့ခြိုက်လာခဲ့တာပါအဲ့ဒီနောက်ရဲဝန်တန်းတွေနဲ့ရက်ကွန်နေလူလူအကြပေါင်ကူဆက်ဆံမှုအနေနဲ့ Cops and Kids ဆိုတဲ့ DJ ပြိုင်ပွဲမှာ Brooks ပါဝင်ရှင်ပြိုင်ခဲ့ပါတယ်
It was an event where the cops couldn't really win the battle, but they would get a chance.
ဒီလိုပွဲမျိုးမှာရဲတွေကမနိုင်နိုင်ပါဘူး။ဒါပေမဲ့လည်းကိုယ်အစွမ်းစားကိုတော့ပြနိုင်တာပေါ့လေ။အဲ့တုန်းကဗီဒီယိုကိုလည်းလူတွေတော်တော်များများတွေးကြပြီးတဲ့နောက်ဒီလိုလူလူနဲ့ဆက်ဆံတဲ့ပွဲမျိုးတွေမှာရဲယူနီဖောင်းဝတ်ပြီး DJ သမားအဖြစ်ပါဝင်ရပါတယ်
။ Rocha သူ့ရဲ့ DJ တေးသွားတွေကို Instagram မှာလည်းတင်ပါတယ်။ Online လူမှုကွန်ရက်အကောင့်ထဲကမိတ်ဆွေစီးနေမှာတော့လုတ်ဖို့ကြိမ်ပဲရဲဝန်နှန်းတွေပါဝင်တယ်လို့သူ့ရဲ့ဂီတကိုအားပေးကြတဲ့နယူးယောက်နဲ့ကမ္ဘာတဝန်းကလူတွေလည်းရှင်နေကြပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်ပေးတဲ့ဒီတစ်ပတ်သုတ္တဆောင်တဲ့ American တခွင်ကိုနားဆင်ကြရတာပါ။အခုတော့ Documentary Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဒီပညာကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ။
မနက်ငယ်မှာ၅မျိုးမပြုတ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့မြချောင်းအင်းအိုင်နဲ့ရေကန်တွေမှာအစိုးရက၅မျိုးတွေကိုထည့်ပေးတာမလုပ်သင့်ဘူးလို့စိန်လန်းအမိငယ်ဖွဲ့ကမြင်ပါတယ်။ဘာကြောင့်လဲ။မွန်ပြည်နယ်ရေးမြို့ကရှေဟောင်းကျုံတော်ကြီးကမှာငါးရီအစုလိုက်ပြုံလိုက်တေဆုံးရတာကိုတော့ရောက်ပြီးစူးစမ်းရကနေမြမတလေငါးလွတ်တာအပြင်အစိုးရကပါငါးတွေကိုကန်တဲလာထဲတာဒေတာတစ်ခုအတွက်ဂေဟစနစ်ကိုထိခိုက်စေနိုင်တယ်လို့ယူဆသူကတော့စိန်လန်းအမိငယ်အဖွဲ့ကဦးဝင်းမျိုးသူပါအ
စိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့ဒါလူတွေကန်တဲ့အတွက်စားတော့တဲ့တွင်ငါးတွေကုန်ပြီပေါ့မျိုးတုံးပြီအဲ့တော့တဘာဝတိုင်းပြန်ဖြည့်ပြီးဖို့ခက်တဲ့နေရာမှာသူတို့ကငါးမျိုးတွေလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စားငကျင်းလိုငါးမျိုးတွေထည့်ကြတာပေါ့ဗျာအမေဆန်းငယ်ချင်းဆိုသူ့ရဲ့သဘောကတော့သားဆန်းငါမျိုးမဟုတ်ဘူးရေပေါ်တွေလည်းစားတယ်ရေထဲမှာရှိနေတယ်တက်တက်လို့စားတယ်ငါပေါ့ဗျာအဲသူကလို့ပြောတယ်သူတို့လည်းဒီကောင်ကြီးကငါတွေကကြီးတဲ့ကြတဲ့တော့သူ့ရဲ့ size အားဖြင့်ပေါ့အရင်အားဖြင့်သူကဒီကတော်များများကိုယူထားလိုက်တယ်ဆိုတော့ကျန်တဲ့ငါမျိုးလေးတွေဒီလိုခက်ခဲရှိရပါတော့နောက်တစ်ခုကအဲထွက်လိုက်တဲ့ငါတိုင်းကဘယ်လောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ဆင်းရဲစရာချက်တွေပေါ့ဗျာ
ကန်ထဲမှာငါးမျိုးလာထည့်ပြီးတဲ့နောက်မှာထည့်ပြီးတဲ့ငါးတွေနဲ့ပတ်သက်ပြီးနောက်ဆက်တွဲစမ်းသပ်လေ့လာမှုတွေကအများကြီးလှုပ်ဆောင်ဖို့လိုအပ်ပါတယ်။အစိုးရရဲ့ငါးမျိုးမတော့အောင်ငါးထည့်ပြီးတဲ့အထက်မှာအင်းလေးကံလို့ကဘာတလွားစောင့်ရှောက်ဖို့စီရင်ဝင်တဲ့ကုန်းတွင်းရေချိုကံမှာထည့်တာကိုတော့အပြင်းထန်ကန့်ကွက်တယ်လို့လည်းပြောပါတယ
်။အစိုးရကတော့ကန်ထဲမှာမဟုတ်ဘူးသူကတော့ပြောလို့မြေတီချောင်းတယ်လည်းလိုက်လျှော့နေရတယ်လေ။ဆိုတော့အဲ့တော့မှအင်းလေးကံဆိုတဲ့ကတော့ဒီလိုတည်းအင်းလေးကမှထဲတာတော့ကျွန်တော်တို့ပြင်းရံကန်ကွက်တာပေါ့နော်အင်းလေးကမှလည်းရစားငကျင်းနေထဲတယ်သူတို့အဲ့မှာရှိနေတာဒေတာ၅မျိုးကြီးရှိတယ်တော့ပြောလို့အင်းသားကြီးစားတဲ့ငါပေါ့နော်ငါသေးလေးရှိတယ်အဲ့တော့သူတို့ရဲ့အရွယ်စားဖြင့်ဒါ space competition ပေါ့နေရာရှင်တဲ့အားဖြစ်တဲ့အတွက်ဒီ၅မျိုးကြီးရိုးသွားကန်နေမှာပေါ့နော်မထက်ဘူးစားတဘာဝနဲ့ဆန့်ကျင်တယ်ဆိုတော့ကျွန်တော်တို့ကတော့ဆန့်ကျင်တယ်ပေါ့ဗျာမလုပ်သင့်ဘူး
မြန်မာနိုင်ငံရဲ့ဇီဝဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးဒေတာတစ်ခုဖြစ်နေ။ရှမ်းပြည်တောင်ပိုင်းကအင်းလေးကံကို2015မှာကုလသမဂ္ဂ UNESCO ကအတိအမှတ်ပြုကြေညာခဲ့ပါတယ်။အင်းလေးကံမှာငှက်မျိုးစိတ်290နီးပါးရေချိုး9နဲ့လိမ့်နဲ့ဖြန်းတွေအပါအဝင်ကုန်းနေရေနဲ့တရဝ43မျိုးနေထိုင်ချက်စားတယ်လို့တစ်ခွနဲ့ဆေးဘက်ဝင်အပင်တွေရှင်တန်ပေါက်ရောက်တဲ့ရှားပါတဲ့ဒေတာတစ်ခုဖြစ်တဲ့အတွက်ဝိုင်းဝန်းစောင့်ရှောက်ကြဖို့လိုအပ်ပါတယ်။ဒါကြောင့်ဒီလိုကံတွေရဲ့ဂျင်းရစနစ်ဟာအသက်ထက်ထည့်ပေးတဲ့ငါးမျိုးကြောင့်တက်ရောက်မှုဘယ်လောက်ရှိရဆိုတာကိုစမ်းစစ်ဖို့လိုပါလေ
။တို့အရောလည်းဒါသူတို့အနေနဲ့ဒီမှာကျက်တဲ့ခုတွေပဲကြရတယ်။အဲ့တော့တစ်ခါကြပြန်စဉ်းစားကြည့်တော့လေအဲ့လိုငါးကံကြီးငါးထည့်တဲ့အကျွဲဘယ်လောက်ဒီငါးကြီးပွားလာလဲဆိုတာကျွန်တော်တို့မှခိုင်ခိုင်မာမာသိတဲ့ကြီးလာထားတဲ့ကျွန်တော်ပြောတဲ့ထောက်ချမရှိဘူးပေါ့ဒီလိုစိုက်ပြဲပြီးလို့တွေ့ကောင်ငါးရီသွားတယ်ဒီကစမ်းသပ်ဒီခါကို၆ရက်ပြည့်ရဆိုတော့ကျွန်တော်မတွေ့ဘူးပေါ့အဲ့လိုလိုပဲနိုင်ငံလဲကြောင်မှာရှားပါတယ်ရှိတော့ရှိတယ်ရှားတယ်ပေါ့နော် Scientific finding ဒီလိုမျိုးချစ်ချစ်ချဲ့ပြီးတဲ့အတွက်ငါးရီသွားတယ်ဆိုတော့ evidence မရှိတော့ဓာတ်ရီကဖြုံးနေကြလို့များရောဖြစ်နေလားပေါ့ဘလို့အတဲ့နေရာမှာဓာတ်ရီကသွားရင်ငါးရီကရှိနေဆိုတော့ဘလို့ဒီဒီကစက်တွေကိုလာပြီးတော့နောက်ဆက်တာတွေဖြစ်မလားဆိုတော့အစိုးရရဲ့ဒီလုပ်တဲ့လုပ်ငန်းကိုတော့ဒီချာချာကျန်လို့ဒီလို့တဲ့ဒီဒါဘလို့အပနဲ့ငွေကုန်ပြီလားဒါဘလို့လားဘယ်လိုလားဆွေးနွေးချင်လားဆိုတာလည်းလုပ်တဲ့လေတော်တော်ကျွန်တော်က ဆောင်းလုံးဝတိုင်းပြောတာမကောင်းဘူးလို့ပြောဘူးကတော့ကျွန်တော်တို့ကလည်းထောက်ထားပြောတော့မရှိသေးဘူးပေါ့နော်တော်တော်အခုလိုမျိုးကြံနေချက်လာတဲ့တွေကစဉ်းစားကြရဖြစ်နိုင်တဲ့ပြောချက်တော့ပေါ့ဒီလိုပေါ့ဖြစ်နိုင်ကြီးဆက်တယ်လို့ရှိရဲဆိုတဲ့ဟာကိုထောက်ထားတဲ့ခုနေတော့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်လည်းသဘောတူတယ်သဘောလည်းဟိုသိနေမှစားတယ်တန်ဖိုးကိုပြန်သုံးသပ်ပြန်ပါတယ်ပေါ်လို့ရှိ message တော့ပေးနေတာပေါ့
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းထိခိုက်တာမျိုးရောဆရာမြင်လားဆရာအင်းအင်းလေးပဲမှာ
အဓိကကတော့ဆောပြောရဲသဘွေးမြင်ရဲ့ပြဿနာကဒီမှာရှိနေတဲ့မျိုးတစ်မျိုးဟိုသူပြောက်စီးသွားမှာဆိုတော့ motivate factor လေအချက်ပေါင်းမြောင်များတာပေါ့လေဒီအချက်သေးကြောင့်တော့လည်းမဟုတ်ဘူးအဲ့တော့ဘာဖြစ်လဲဆိုတော့သိခိုက်ပြီးများရှိနေကြတဲ့မှာအရင်သွားစရာဖြစ်တယ်ပေါ့ဥပမာပြလူတယောက်ကျွန်တော်တို့ဆောပြောလို့ဟိုချောင်းဆိုးတယ်တွေးပါတယ်အာဒီလူအားဆေးလိုက်တော့လို့ဖြစ်တယ်လို့မြင်မယ်ချိုးကြလည်းအဲ့ရတဲ့လူတွေအောင်မြင်မယ်ဆိုတော့တစ်ခုလုံးကလည်းဖြစ်နေတယ်ဒါကြောင့်ကျွန်တော်ဆိုလိုက်တဲ့ချောင်းဟာဆောကျွန်တော်ဆေးလိုက်တော့လားအပြင်မှာလေးမြင်ရလို့လားဆိုရဲဟာပြောကြတယ်အဲ့တော့ခက်တယ်အဲ့ဒီမှာဒီတစ်ဖက်တစ်ဖက်ညီမဝိုင်းဆိုင်ရာကြီးအားဆိုတော့နင်းပွားကြတာလေးအဲ့ဒါအဲ့နောက်ဆက်ပြောနေတယ်ဘူဝါဒဝိုင်းဆိုင်ရာကြီးကြတော့မလုံနိုင်တာလေးဖြစ်တယ်အဲ့တော့ဒီဘူဝါဒနဲ့ဆက်နေတဲ့ဒီပြည်ညာရှင်လေးချက်လက်တာပြည်ညာရှင်ကြီးကြတဲ့မှာဒါကိုနားလည်မှုရှိနေလို့ဘူဝါလိုအပ်နေရတော့အမှန်ပဲတော့တောင်းပြကငါတက်ပြကြမှအကြီးကိုအကြီးကိုတွားပြီးတော့နော်ကျွန်တော်တို့ဒီလိုသိပ္ပံသူတွေနားတွေသိပြီးတော့ဟုတ်ကဲ့အဲ့လည်းသိသေးတယ်ရှိဘူးအဲ့တော့ဒီဘောမူဝါဒထားမှတ်တဲ့လူတွေရဲ့နောက်ကပါတဲ့ပြည်ညာရှင်တွေခြားတော့မှာဒီသဘောတရားကိုနားလည်ပြီးပူပေါင်းဆောင်ရွက်တဲ့သိရေးကြည့်ရအဲ့တော့ကျွန်တော်တို့ကအင်္ဂလိပ်ကမှာဆောင်းအပ်တယ်လို့ချိန်နိုင်ကြပြောတဲ့အခါကျဆောင်းအပ်တယ်ဆိုတော့လူကဒေတာနာမှုတွေတုံ့ပြန်သွားပြီတုံ့ပြန်သွားတဲ့အခါကျတော့ချိန်တည်တယ်တော်တော်အဲ့ချိန်တည်တယ်ကငါးတဲ့လို့လားဒေတာဆက်ကြလောက်ကြပါဒီဆိုကေးရှင်းပေါ့ဆိုတော့ကြံကြလာတယ်ကြံတယ်မှနိုင်ထိုးလေးနဲ့တင်ညာလာတယ်ဒါကြောင့်လည်းဖြစ်နေအကုန်လုံး body fat တက်ကြလို့ပဲကျွန်တော်တို့ကတော့ယူဆတယ်ပေါ့နော်ဒါကြောင့်မလို့သူတစ်ဖြစ်ရတော့ခုလိုမျိုးအင်္ဂလိပ်ကလို့ဒီဝဘီယိုတက်ထိတဲ့နေရာမှာဒီအကင်မ species ကို alliance species လို့ခေါ်ရဒီလိုမျိုးမြန်ဆန်းကြင်းလို့ဆိုတာဖြစ်တယ်ပေါ့ဗျာဒါကျွန်တော်တို့ကတော့ဒါတင်းတယ်ကန့်ကြတယ်ကန့်ကြတဲ့ကျွန်တော်ဘယ်တော့တော်တော်မထဲတော့ဘူးဖြစ်ပါတယ်ဒီတော့တော့ထဲကြတယ်ဒီလိုကလည်းထဲရတော့ထဲတယ်အဲ့မှာဒီပေါက်တဲ့ကင်ချာဆိုတော့ထဲကြတယ်လို့ဆိုတော့ဒီဒီလိုတတိထားမဲ့နေရာတွေမှာမလုပ်ဖို့ပေါ့နော်ဒါလေးတွေလည်းကျွန်တော်ကိုသိနေဖို့လိုပါတယ
်ဦးဝင်းမျိုးသူရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းသားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်မယ်နော
်တော်ကမြို့သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါအခုနှစ်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစီစဉ်အစအဆုံးကိုမနက်ရှင်းနိုင်ကနေ9:00နာရီအထိလိုက်ဒိုမီတာ20လိုက်ဒိုမီတာ25လိုက်ဒိုမီတာ38တို့ကနေပြန်လည်နားဆင်နိုင်ပါရခင်ဗျာကူရောစနေနေ့မနေ့ကတဲ့အချင်းချုပ်ကိုကိုဇော်ဝင်းနိုင်ကကြီးညာပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြန်မာအပါအဝင်ပြည်ဝင်ခွင့်ကတ်တတ်တဲ့နိုင်ငံတွေကိုတောက်ချန်တွေကတရားဝင်ကြီးညာလိုက်ပါတယ်သမ္မတအင်ဒီရောကထုတ်ပြန်တဲ့ကြီးညာချက်ထဲမှာပြည်ဝင်ခွင့်ဗီဇာကတ်တတ်ခံရတဲ့ခုနှစ်နိုင်ငံစီးရင်ကိုဖော်ပြထားတာမှာအီရန်လစ်ဗျာမြောက်ကိုရီးယားဆီးရီးယားဗင်နီဇွဲလားယီမင်နဲ့ဆိုမာလီယာနိုင်ငံတို့ပါဝင်ပါတယ်မြန်မာအီရီချီယာကီဂစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကတော့လူတချို့အတွက်အမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းနေထိုင်ခွင့်ဗီဇာအမီဂရန့်ဗီဇာထုတ်ပေးတာကိုကန့်သတ်လိုက်တယ်လို့ဆိုပါတယ်ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကနိုင်ငံသားတချို့ကိုတော့ဗီဇာလော်ထရီလို့ခေါ်တဲ့ Green Card ကန့်စားမဲ့တဲ့မှာပါဝင်ခွင့်ကိုကန့်သတ်ပေးပြီးလဲကြောင်းဖော်ပြထားပါတယ်အဲ့လိုကန့်သတ်ခံရတာဘယ်လိုအမျိုးအစားတွေလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူးတရုတ်ပြည်မှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံတကာအရေးပေါ်အခြေအနေဖြစ် WHO ကကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်တာကြောင့်အမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းတုံ့ပြန်ဖြစ်တဲ့Delta American Airlines နဲ့ United Airlines တို့ကတရုတ်နိုင်ငံကိုပြန်တက်မှုတွေကိုရပ်ဆိုင်းထားမဲ့အကြောင်းတောက်ကြနေမှာကြီးညာလိုက်ကြပါတယ်။သမ္မတဒေါ်နယ်ထရမ့်အောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုနှမှုအတွက်သက်သေတွေခေါ်ယူစစ်ဆေးမှုမပြုဖို့အထက်လွှတ်တော်ကတောက်ကြနေမှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါဟာဒီအမှုနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့မြို့သားလူမျိုးရေးအကြံပေးဟောင်းဂျွန်ဘိုလ်တွန်ကအထောက်ထားအသစ်တွေထွက်လာတဲ့ကြားကပဲအခုလိုတက်တည်တွေထပ်မခေါ်ယူဖို့အစီအစဉ်ကို Republican အများစုကပြစ်ဖြစ်လိုက်တာဖြစ်ပါတယ်
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးကြတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းရောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇိနပ်အဗ်ဒရာမန်ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရဲမတော်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို9မီတာ second 19 25ရုပ်ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်ဗီဒီယိုနားဆင်တဲ့အတွက်ကျေးဇူးပါတောတက်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေThank you.
This program has come to you from the Voice of America, Washington.